မက္ကစီကိုနဲ့မှာတာဝန်ထမ်းဆောင်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့တရားဝင်စုံမွေးလုပ်ငန်းတွေကိုလွတ်ဆောင်တာအပြင်လိုအပ်ရင်လက်နက်အင်အားပါအသုံးပြုဖို့သမ္မတဒေါ်နယ်ထရမ့်အစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အင်ဂျီတော်ကအဲ့ဒီလိုညွှန်ကြားထားတဲ့အမိန့်ကြေညာချက်ကိုသူလက်ခံရရှိထားကြောင်းကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဗုဒ္ဓဟူးနေ့မှာတင်းတောက်တီကိုအတိအပြည့်ပြောကြားလိုက်တာပါ။ဒါပေမဲ့အဲ့ဒီညွှန်ကြားချက်ကိုသမ္မတထရမ့်ကလက်မှတ်ထိုးထားတာမဟုတ်ဘဲအင်ဂျီတော်ဝန်ထမ်းအရာရှိချုပ်ဂျွန်ကယ်လီကလက်မှတ်ထိုးထုတ်ပြန်ထားတာကြောင့်ရှေ့ပြောင်းနေထိုင်သူတွေနဲ့ခီးတွေ့ဆက်ဆံမှုကိုတိတ်တင်းကြမထားပဲခက်ရော့ရော့လုပ်ပေးထားတာဖြစ်ပါလေ။ကင်းလက်တဲ့နေရာတွေမှာစစ်ကူလိုတယ်ဆိုတာကိုတမရကသဘောပေါက်ကြောင်းမင်းညကလည်းမြေပြင်အခြေအနေရလိုအပ်တဲ့အတိုင်းဆက်လက်လှုပ်ဆောင်ကြဖို့ညွှန်ကြားချက်လက်ခံရရှိခဲ့တဲ့အကြောင်းလိုအပ်ချက်တွေဘာတွေဖြစ်မယ်ဆိုတာတုံ့တက်နေစေဖြစ်တဲ့အကြောင်းနဲ့ဒီကိစ္စအတွက်အမိမြေလုံးကျုံရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ညှိနှိုင်းတိုင်ပင်နေကြောင်းဝန်ကြီးမက်ဒစ်ကပြောပါလေ။အမိမြေလုံးကျုံရေးဝန်ကြီးဌာနကတုံ့ပြန်မှုမရရင်တော့သူ့ဘက်ကတစုံတရာလှုပ်ဆောင်မှာမဟုတ်ကြောင်းလဲဝန်ကြီးမက်ဒစ်ကပြောပါတယ်။အမိမြေလုံးကျုံရေးဝန်ကြီးကသူ့အနေနဲ့လှုပ်တင်တာတွေကိုလှုပ်ဖို့ဝန်ကြီးမက်ဒစ်ကိုတောင်းဆိုထားတာကြောင့်သူ့မှာလှုပ်ပိုင်ခွင့်ရှိတဲ့အကြောင်းဒါပေမဲ့ဝန်ကြီးကဘလို့ဖြစ်စေခြင်းလဲဆိုတာကိုသူစောင့်ကြည့်ရမှာဖြစ်ကြောင်းကာဝေးဝန်ကြီးမက်ဒစ်ကပြောပါတယ်။